This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပိစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2025ခုနှစ်ဩဂုတ်လ22ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုစီစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ခုပထမဦးဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ22ရက်နေ့ညပိုင်းမှာတင်ပြပေးမယ်ဗီဒီယို NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဦးဆုံးတစ်ခုအနေနဲ့အာနာရှင်စနစ်စန့်ကျင်လုပ်ငန်းတွေပူးပေါင်းဆောင်ရွက်မယ်လို့ ABSDF နဲ့မန္တလေးဒေသတော်လိုင်းအင်အားစုဆိုတဲ့သတင်းကိုတင်ပြပေးပါမယ်အာနာရှင်စနစ်စန့်ကျင်တိုက်ဖြတ်ရေးနဲ့လူထုအကျိုးသေးပိုးရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်မယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တက်ဦးABSDF နဲ့မန္တလေးဒေသတော်လိုင်းအင်အားစုတို့ကပူးပွဲကြေညာလိုက်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးနဲ့မန္တလေးဒေသတော်လိုင်းအင်အားစုမန်းစုံညီတို့မနေ့ကဩဂုတ်လ22ရက်နေ့ကအွန်လိုင်းကနေပထမဆုံးအကြိမ်တွေ့ဆုံခဲ့တာနဲ့ပတ်သက်လို့အခုလိုပူးပွဲကြေညာလိုက်တာပဲဖြစ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကဥက္ကဋ္ဌရဲဘော်တန်ကဲဦးဆောင်နဲ့ဗဟုအလုံးမှုဆောင်ကိုစလေအဖွဲ့နဲ့မန္တလေးဒေသတော်လိုင်းအင်အားစုမန်းစုံညီတို့တွေ့ဆုံဆွေးနွေးခဲ့တာလို့သိရပါတယ်။ဒီတွေ့ဆုံမှုမှာမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဘက်ကရှစ်လေးလုံးလူထုအရေးတော်ကနေလက်ရှိငွေဥဒေါ်လာရေးအထည်ဖြတ်တန်းခဲ့ရတဲ့နိုင်ငံရေးစည်ရေးအခြေအနေနဲ့2021ခုနှစ်ဆီအာနာသိမ်းမှုနောက်ပိုင်းနိုင်ငံရေးစည်ရေးအခြေအနေနဲ့ဒေါ်လာရေးလှုပ်ရှားမှုတွေဆွေးနွေးခဲ့တယ်လို့လည်းသိရပါတယ်။မန္တလေးတိုင်းလွတ်တော်ကိုစားပြုကော်မတီနဲ့ဆီအာနာရှင်စန့်ကျင်ရေးပြည်သူအင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီအပါအဝင်မန္တလေးဒေသတော်လိုင်းအင်အားစုမန်းစုံညီဘက်ကလည်းမန္တလေးဒေသအတွင်းတော်လန်ရေးနိုင်ငံရေးအင်အားစုတွေရဲ့နိုင်ငံရေးစစ်ရေးလူသားချင်းစာနာမှုနဲ့လူထုပုံဆောင်မှုလုပ်ငန်းများအရေးနဲ့နိုင်ငံတကာရေးရာပူးပေါင်းဆောင်ရွက်ရေးအတွက်ပြင်ဆင်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒီဆွေးနွေးမှုကနေမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးနဲ့မန္တလေးဒေသတော်လန်အင်အားစုမန်းစုံညီတို့အနေနဲ့နိုင်ငံရေးဆိုင်ရာကိစ္စရပ်တွေနိုင်ငံတကာရေးရာလုပ်ငန်းတွေလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ကူညီမှုနဲ့လူထုဝန်ဆောင်မှုလုပ်ငန်းတွေအယက်သားပြည်သူကာကွယ်ရေးစတဲ့ဆီယာနာရှင်စနစ်စန့်ကျင်တိုက်ဖြတ်ရေးလူထုအကျိုးသေးဖို့ရေးလုပ်ငန်းတွေကိုစနစ်တကျနဲ့လက်တွေ့ကြပူးပေါင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်ကဆိုထားပါတယ်ပူးပေါင်းဆောင်ရွက်မယ့်နည်းလမ်းတွေကိုတော့ကန်တာအလိုက်ဆက်လက်ဆွေးနွေးဖော်ထုတ်သွားဖို့နှစ်ဖက်သဘောတူညီထားတယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီးတော့မြင်းချံမြို့နယ်စုံရွာကထွက်လာတဲ့စစ်သားတွေကိုတိုက်ခိုက်မှုမှာစစ်သား10ဦးသေဆုံးပြီးတော့တပ်နက်4လက်သိမ်းဆည်းရရှိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းချံမြို့နယ်စုံရွာကစစ်သားတွေလိုက်ပါလာတဲ့ထော်လာကြီးနဲ့ဆိုင်ကယ်တွေကိုပျောက်ကြားနှီးနဲ့တိုက်ခိုက်ခဲ့ရမှာစစ်သား10ဦးသေဆုံးပြီးတော့တပ်နက်4လက်သိမ်းဆည်းရရှိခဲ့တယ်လို့မြင်းချံခရိုင်အမှတ်4အမှတ်30တပ်ရင်းကထုတ်ပြန်ထားပါရီ။မနေ့ကဩဂုတ်လ22ရက်နေ့လယ်12နာရီခန့်ကစုံရွာကနေထော်လာကြီးတစည်းဆိုင်ကယ်3စီးနဲ့ထွက်လာတဲ့စစ်သားတွေကိုငင်းချန်ခရိုင်အမှတ်4တပ်ရင်းအမှတ်30တပ်ရင်းနဲ့ပူးပေါင်းအဖွဲ့တွေဖြစ်တဲ့မန္တလေးခရိုင်တပ်ရင်းကကြာမင်း LPDF ငန်းနက် LPDF မြောက်ပိုင်းသား LPDF အမရပူရပကဖာတို့ကပျောက်ကြားစနစ်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်ဒီတိုက်ခိုက်မှုမှာစစ်သား10ဦးကံတီးဆုံးသွားတာကိုမျက်မြင်တွေ့ခဲ့ရပြီးတော့ G3 3လက် ME11 တလက် G ပေါက်3ခု G3 G16 တောင်းသိမ်းစီးနိုင်ခဲ့တယ်လို့နထိုးကြီး PDF ကအသိပေးထားပါတယ်။တော်လိုင်းရဲဘော်တွေပြစ်ခတ်တိုက်ခိုက်ချိန်မှာစစ်သားတွေကစင်ကလေးထွက်ပြေးသွားပြီးမှပြန်လည်ခုခံတိုက်ခိုက်နိုင်ခဲ့တယ်လို့လည်းသိရပါတယ်။ မြင်းချံမြို့နယ်စုံရွာမှာရှိတဲ့စစ်သားတွေနဲ့ငဇုံမြို့နယ်ငမညာရဲစခန်းကစစ်ကူတွေရောက်လာတဲ့အတွက်ကြောင့်တော်လိုင်းပူပေါင်းတပ်ဖွဲ့တွေအထိခိုက်မရှိအောင်ပြန်လည်ဆုတ်ခွာလာခဲ့တယ်လို့နထိုးကြီး PDF ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ ဆက်လက်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်မတော်မကွေးခရိုင်အမှတ်1တပ်ရင်းမှကြေညာချက်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်ပြည်သူ့ကာကွယ်ရေးတပ်မတော်မကွေးခရိုင်အမှတ1တပ်ရင်းမှတင်မြင်ဆောင်2025ကြေညာချက်တစ်စောင်ကိုဩဂုတ်လ27ရက်နေ့ရက်စွဲဖြင့်ထုတ်ပြန်ကြေညာလိုက်ပါတယ်ထုတ်ပြန်ချက်မှာပြည်သူ့ကာကွယ်ရေးတပ်မတော်မကွေးခရိုင်အမှတ1တပ်ရင်းမှခွင့်ပြုချက်သို့မဟုတ်ထောက်ခံချက်တစုံတရာမပါဘဲမိမိတို့တပ်ရင်းရဲ့အမည်ဖြင့်တော်လိုင်းနေမည်အချို့မှာငွေကြေးကောက်ခံခြင်းအလှခံခြင်းများလှုပ်ဆောင်နေကြောင်းသိရပါသည်တို့ဖြစ်ပါ၍တပ်ရင်းပုံရိပ်ကိုအလွဲသုံးစားလုပ်ပြီးတော့ငွေကြေးကောက်ခံခြင်းအလှခံခြင်းများအားရှောင်ကျဉ်ကြရန်နဲ့အလားတူဖြစ်ရပ်များဆက်လက်လှုပ်ဆောင်ပြီးဆိုပါကထိရောက်စွာအရေးယူမှဖြစ်ကြောင်းမကွေးခရိုင်အမှတ1တပ်ရင်းမှထုတ်ပြန်ကြေညာထားပါရခင်ဗျာဆက်လက်ပြီးတော့ကယန်းပြည်သစ်ပါတီဝင်လူငယ်ဌာနမှလူငယ်စွမ်းရည်မြင့်တင်ရေးတင်တဲ့အပတ်စဉ်3အတွက်တင်တန်းသားခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။ကယန်းပြည်သစ်ပါတီဝင်လူငယ်ဌာနမှနှစ်စဉ်ပြုလုပ်လျက်ရှိတဲ့လူငယ်စွမ်းရည်မြင့်တင်ရေးတင်တဲ့အပတ်စဉ်3အတွက်တင်တန်းသားများကိုခေါ်ယူလျက်ရှိတယ်လို့သိရပါတယ်။စစ်မှန်သော Federal Democracy နဲ့နိုင်ငံရေးကောင်းဆောင်မှုပညာများကိုသိရှိနားလည်ပြီးတော့အနာဂတ် Federal Democracy ပြည်ထောင်စုတည်ဆောက်ရေးမှာလူငယ်များဥဆောင်ပါဝင်လာနိုင်စေရန်ရည်ရွယ်ပြီးခွင့်လစ်တာဖြစ်တယ်လို့သိရပါတယ်။တင်နန်းကာလ3လဖြစ်ပြီးတော့တက်မှတ်တင်နန်းသားဦးရေ45ဦးဖြစ်ကတင်နန်းတက်ရောက်လူသူများအနေနဲ့တင်နန်းလျှောက်လွှာများကိုစက်တင်ဘာလ10ရက်နေ့အမီကယန်းပြည်သစ်ပါတီဝင်လူငယ်ယုံချုပ်တို့လာရောက်အနှံလျှောက်ထားနိုင်ပါတယ်။တင်နန်းအချက်လက်များလျှောက်လွှာပုံစံများကိုကယန်းပြည်သစ်ပါတီဝင်လူငယ်ဌာန page မှာအသေးစိတ်ဝင်ရောက်စုံစမ်းနိုင်ကြောင်းလည်းဖော်ပြထားပါတယ်။ကယန်းပြည်သစ်ပါတီဝင်လူငယ်ဌာနအနေနဲ့2023ခုနှစ်မှစတင်ကကယန်းဒေသအတွင်းမှာရှိတဲ့လူငယ်များကိုနိုင်ငံရေးဆိုင်ရာနဲ့အထွေထွေသုတစွမ်းရည်များမြင့်တင်စေရန်နှစ်စဉ်ပြုလုပ်လျက်ရှိတဲ့တင်နန်းဖြစ်ပြီးတော့အပတ်စဉ်တင်မြင့်ဆောင်နှစ်အတွင်းတင်နန်းသားတင်နန်းသူ54ဦးအထိတင် जा ပို့ချပေးနိုင်ခဲ့ပြီဖြစ်တယ်လို့ကယန်းပြည်သစ်ပါတီဝင်လူငယ်တရင်နဲ့ပြန်ကြားရေးဌာနမှထုတ်ပြန်ထားပါရခင်ဗျာအခုဆက်လက်ပြီးတော့ပဇွန်တောင်ကိုရက်ကွက်ရုံမှာဘုံတွေ့တဲ့တရင်ကိုတင်ပြပေးပါမယ်ရန်ကုန်တိုင်းပဇွန်တောင်မြို့နယ်ကိုရက်ကွက်ရုံးမှာဒီကနေ့ဩဂုတ်လ22ရက်နေ့မနက်ပိုင်းမှာဘုံတွေ့ရှိခဲ့ကြောင်း Rangoon Scout Network မှာအသိပေးဖော်ပြထားပါတယ်။မနက်7နာရီခွဲကမှ DC 2စီးဆက်လွန်2စီးဖြင့်အကြမ်းဖက်စစ်တပ်မှတပ်သားအများအပြားဟာကိုရက်ကွက်ရုံးကိုရောက်ရှိလာပြီးတဲ့နောက်မနက်7နာရီကျော်မှာရေကျော်လန်းဘူးကျုပ်လန်းနဲ့ဥရွှေကွန်လန်းကြားကိုပိတ်ချလိုက်ပါတယ်။အဲဒီနောက်မနက်7နာရီမိနစ်40ခန့်မှာဘုံကိုတင်းယူသွားကြပြီးတော့နေ့လယ်12နာရီမိနစ်20ခန့်မှာရေကျော်လန်းကိုပြန်ဖွင့်ပေးလိုက်ကြောင်းသိရပါတယ်။ရန်ကုန်မြို့တွင်မြို့နယ်များဖြစ်တဲ့မယန်ကုန်၊တာကီတ၊လှိုင်မြို့နယ်များမှာလမ်းတွေတွေတဲ့အထိအကြမ်းဖက်တပ်သားများမှအစ်အင်အားစုစုပေါင်း30ခန့်ဖြင့်အစ်အင်ဝင်စစ်နေကြောင်းလည်းသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့ຫນွေဦးရှိဝါတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီရီသတင်းတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။ခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဩဂုတ်လ22ရက်နေ့ရေဒီယို NUG ညပိုင်းပြည်ရင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးတင်ပြပေးမယ့်သတင်းကတော့ဆေးဥစုကလုံမဲ့ရွေးကောက်ပွဲဆိုတာနိုင်ငံရေးထောင်ချောက်တစ်ခုဖြစ်တယ်လို့အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူ့အင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးဆိုတဲ့တရင်မဲ့ဖြစ်ပါတယ်။ဂျမတ်အာဏာသိမ်းဆေးဥစုကပြင်ဆင်နေတဲ့ရွေးကောက်ပွဲဆိုတာဟာသူတို့ရင်ဆိုင်နေရတဲ့အထွေထွေအကျက်အတဲတွေကိုရှင်းချနိုင်ဖို့လုပ်တဲ့နိုင်ငံရေးလှည့်ကွက်နိုင်ငံရေးထောင်ချောက်တစ်ခုသာဖြစ်တယ်လို့အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူ့အင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးကပြောဆိုလိုက်ပါတယ်။အာဏာရှင်စနစ်ဆန့်ကျင်ပြည်သူအင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးကအာဏာသိမ်းစေအုပ်စုကလုံမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူတို့ရဲ့သဘောထားကိုဒီနေ့ဩဂုတ်လ22ရက်မှာထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ဂျမ်ဖက်အာဏာသိမ်းစေအုပ်စုကပြင်ဆင်ဆောင်ရွက်နေတဲ့ရွေးကောက်ပွဲဆိုတာဟာလက်ရှိမြန်မာနိုင်ငံရဲ့အကျက်အတဲမြန်မာနိုင်ငံရဲ့ပြဿနာအတွက်ထွက်ပေါက်မဟုတ်တယ်လို့အဖြေလည်းမဟုတ်ဘူးလို့ဆိုပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အကျက်တဲရဲ့အဖြစ်မဟုတ်တဲ့အပြင်ပြဿနာကိုပုံမရှုပ်ထွေးစေပြီးပုံမခက်ခဲကြက်တဲစေတဲ့လှုပ်ရည်လည်းဖြစ်တယ်လို့အသိပေးပါဗျ။ဆက်အနာရှင်တွေအာနာသက်ဆိုးရှည်ရေးသူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုမျိုးစုံကိုခဝါချနိုင်ရေးပြည်ထောင်ကင်းလွတ်ခွင့်ရစေရေးသူတို့ရင်ဆိုင်နေရတဲ့စီးရဲနိုင်ငံရေးစတဲ့အထွေထွေအကျက်တဲတွေကိုရှော့ချနိုင်ရေးရည်ရွယ်ဆောင်ရွက်နေတဲ့နိုင်ငံရေးလှည့်ကွက်နိုင်ငံရေးထောင်ချောက်လည်းဖြစ်တယ်လို့ဆိုပါတယ်။ပ ပြည်သူလူထုတရားလုံးရဲ့သဘောထားဆန္ဒနဲ့အညီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖျက်သိမ်းခဲ့ပြီးဖြစ်တဲ့အတွက်စီအိုစုကရွေးကောက်ပွဲလုပ်ဖို့ကြံစည်နေတာကိုလုံးဝလက်မခံဘူးလို့လည်းပြောထားပါဗျ။ Federal Democracy ပြည်ညင်မှာပြဋ္ဌာန်းထားတဲ့နိုင်ငံလမ်းပြမြေပုံစနစ်ရဲ့ NUG နဲ့တကွတော်လင်းအင်အားစုတွေဆွဲကင်ထားတဲ့ဘုံနိုင်ငံရေးယက်တီချက်သဘောထားပါဝင်နိုင်ငံတော်လင်းရေးအင်အားစုတွေရဲ့ဘုံသဘောတူညီချက်နဲ့ဘုံညီမှန်ချက်တွေကသာလက်ရှိမြန်မာနိုင်ငံရဲ့ရှေ့ဆက်လုပ်ငန်းစဉ်ဖြစ်တယ်လို့အဖြေဖြစ်တယ်လို့အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူအင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးကယုံကြည်ထားပါဗျ။လူမျိုးပေါင်းစုံဒေတာပေါင်းစုံလူထုတရလုံးပါဝင်ဆင်နွှဲနေတဲ့ပြည်သူຫນွေဦးတော်လင်းရေးကသာမြန်မာနိုင်ငံပြည်ထနာကိုပြီးသက်ဖြည့်ရှင်နိုင်မဲ့အခွင့်အလမ်းကောင်းဖြစ်တဲ့အတွက်ဂျမ်ဖတ်အာနာသိန်းစေအုပ်စုကလုံးမဲ့တရားမဝင်အတူရောင်ရွေးကောက်ပွဲကိုပြည်သူလူထုတရလုံးနဲ့ညီပြည်သူအားနဲ့ဆန့်ကျင်တိုက်ဖြတ်သွားမယ်လို့အာနာရှင်စနစ်ဆန့်ကျင်ပြည်သူအင်အားများချိတ်ဆက်ညီနိုင်ကော်မတီမန္တလေးကထုတ်ဖော်ပြောဆိုထားပါတယ်ရှင်ဆလဘီအာယုံဆိုင်ခံရမှုကနေလွဲချော်နေတဲ့မြန်မာနိုင်ငံကိုမေ့ထားလို့မရဘူးလို့ဂျာမနီတန်ရုပ်အကြီးအကဲဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။အာယုံဆိုင်ခံရမှုကနေလွဲချော်နေတဲ့မြန်မာနိုင်ငံကိုမေ့ထားလို့မရဘူးလို့ရန်ကုန်မြို့တော်မှာရှိတဲ့ဂျာမနီတန်ရုပ်အကြီးအကဲမာတီရာစ်လစ်ရှော့စ်ကဆိုပါတယ်။ရန်ကုန်မြို့တော်မှာရှိတဲ့ဂျာမနီတန်ရုပ်ကိုရောက်တာလာဝက်ခန့်သာရှိသေးတဲ့ဂျာမနီတန်ရုပ်အကြီးအကဲမာတီရာစ်လစ်ရှော့စ်ကဒီနေ့ဩဂုတ်လ20ရက်မှာခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ကမ္ဘာအကျက်တဲမျိုးစုံရှိနေတဲ့ကာလမှာမြန်မာနိုင်ငံဟာမရော့ခံမဖြစ်သင့်ဘူးလို့ဂျာမနီတယုတ်ကြီးကဆိုပါတယ်။ကမ္ဘာတဝန်းရဲ့အာယုံဆိုင်မှုတွေကအရှေ့အလယ်ပိုင်းဒါမှမဟုတ်ယူကရိန်းစစ်ပွဲကိုရောက်ရှိနေတာကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာရဲ့အာယုံဆိုင်ခံရမှုကနေလွဲချော်နေတာလို့လည်းရှင်းပြထားပါတယ်။လူရည်ရွယ်စားနဲ့ဆိုရင်ပြည်သက်နိုင်ငံနဲ့ဆင်တူတဲ့မြန်မာနိုင်ငံဟာအင်ဒိုပစိဖိတ်ဒေသရဲ့မဟာဗျူဟာကျတဲ့ဒီနေရာမှာရှိနေခြင်းကကျွန်တော်တို့ရဲ့အာယုံစူးစိုက်မှုနဲ့ဖြစ်တည်မှုအကျိုးကိုရစေပါတယ်လို့နိုင်ငံရေးပေါ်လစီကျွမ်းကျင်သူတယောက်လည်းဖြစ်တဲ့ဂျာမနီတန်ရုံကြီးကဲမာတီရာစ်လစ်ရှော့စ်ကပြောထားပါဗျ။2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံကနေထွက်ပေါ်လာခဲ့တဲ့သတင်းတွေဟာသတင်းကောင်းတွေဟုတ်မနေပဲဆယ်စုနှစ်တခုစာထိလွယ်ရှလွယ်နှုန်နယ်ခဲ့တဲ့ဒီမိုကရေစီဖြစ်ပေါ်တိုးတက်မှုတွေပျက်စီးသွားခဲ့ရတယ်လို့လည်းဆိုထားပါဗျ။မြန်မာနိုင်ငံကပြည်ပခါတွေကြောင့်ဒေသတွေမတည်ငြိမ်မှုတွေကိုဖြစ်စေသလိုနောက်ဆက်တွဲအကျိုးသက်ရောက်မှုတွေအဖြစ်ဒုက္ခသည်တွေစီးဆင်းမှုတရုတ်နဲ့အိန္ဒိယနယ်စပ်အနီးကလက်နက်ကင်တိုက်ပွဲတွေစိုက်ဘာရာဇဝတ်မှုမူရစ်ဆေးဝါးနဲ့လက်နက်မောင်းခိုကူးတက်မှုပါဝင်ဒေသဆိုင်ရာလုံခြုံရေးနဲ့အခြားအန္တရာယ်တွေဖြစ်ပေါ်စေခဲ့တယ်လို့ဂျာမနီတန်ရုံအကြီးအကဲကထောက်ပြထားပါတယ်။ဒီလိုချင်းတွေမှာပြည်တွင်းမှာဖြစ်စေနိုင်ငံပြင်ပမှာဖြစ်စေသူတို့ရဲ့အခွင့်အရေးတွေကိုပေါ်ထုတ်ဖို့ကြိုးပမ်းနေတဲ့မြန်မာလူငယ်တွေနဲ့အလုံကြိုးစားတဲ့မြန်မာလူမျိုးတွေပေါ်ဂျာမနီဆိုရနေနဲ့အာယုံဆိုင်ပေးနေတယ်လို့မြန်မာနိုင်ငံနဲ့ဆက်လက်ထိတွေ့ဆက်ဆံမှုလုပ်ဖို့လိုအပ်နေစေဖြစ်တဲ့အတွက်လူသားချင်းစာနာထောက်ထားမှုရရှိရေးပံ့ပိုးကူညီပေးကြဖို့ရန်ကုန်မြို့တော်မှာရှိတဲ့ဂျာမနီတန်ရုံကြီးကမာတီရာစ်လစ်ရှော့စ်ကတိုက်တွန်းထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မော်လိုင်းမြို့နီးRichter scale 5.6 အဆင့်ရှိတဲ့ငလျင်လှုပ်ခတ်တဲ့တရင်ဖြစ်ပါတယ်။စကိုင်းတိုင်းမော်လိုင်းမြို့အနီးမှာ Richter scale 5.6 အဆင့်ရှိတဲ့ငလျင်လှုပ်ခတ်သွားတယ်လို့မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒီကနေ့ဩဂုတ်လ22ရက်မြန်မာစံတော်ချိန်မနက်7:26မိနစ်ကအချိန်မှာမော်လိုင်းမြို့ရဲ့တောင်နောက်တောင်ဘက်35ကီလိုမီတာအကွာမြေအောက်နဲ့103ကီလိုမီတာကိုဗဟိုပြုပြီးအင်အားတော်သင့်ရှိတဲ့ Richter scale 5.6 အဆင့်ရင်းငလင်တစ်ခုလှုပ်ခတ်ခဲ့တာလို့အသိပေးပါဗျ။မနေ့ကဩဂုတ်လ22ရက်မနက်9:00ခွဲဝန်းကျင်တုန်းကလည်းရန်ကုန်တိုင်းသုံးခွာမြို့ရဲ့တောင်ရှိတောင်ပိုင်း66ကီလိုမီတာအကွာမြန်မာနိုင်ငံတောင်ဘက်ကံရိုးတဲ့အနီးမြေအောက်နဲ့10ကီလိုမီတာကိုဗဟိုပြုက Richter scale 4.9 အဆင့်ရှိတဲ့ငလင်တစ်ခုလှုပ်ခတ်ခဲ့ပါသေးတယ်။ထို့အတူဩဂုတ်လ20ရက်နေ့ည10:35မိနစ်ခန့်အချိန်မှာသုံးခွာမြို့ရဲ့ရှိတောင်ပိုင်း63ကီလိုမီတာအကွာမြန်မာနိုင်ငံတောင်ဘက်ကံရိုးတဲ့အနီးမြေအောက်နဲ့10ကီလိုမီတာကိုဗဟိုပြုပြီး Richter scale 4.2 အဆင့်ရှိတဲ့မြင်းငလင်တစ်ခုလှုပ်ခတ်ခဲ့တယ်လို့ည10:49မိနစ်ခန့်အချိန်မှာလည်းသုံးခွာမြို့ရဲ့ရှိတောင်ဘက်68ကီလိုမီတာအကွာမြန်မာနိုင်ငံတောင်ဘက်ကံရိုးတဲ့အနီးမြေအောက်နဲ့10ကီလိုမီတာကိုဗဟိုပြုပြီး Richter scale 4.1 အဆင့်ရှိတဲ့မြင်းငလင်တစ်ခုထပ်လှုပ်ခဲ့တယ်လို့မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘင်းနေဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနမှတ်တမ်းတွေအရသိရပါဗျ။မြန်မာကံရိုးတဲ့အနီးမှာငလင်ငယ်တွေတောင်လျှောက်လှုပ်ခတ်နေတဲ့အတွက်ငလင်အန်တဲ့ကြောင့်ထိခိုက်ဆုံးရှုံးမှုတွေရော့နေစေဖို့ဆောင်ရွက်ရှောင်ရွက်သတိပြုရန်တွေနဲ့အညီနေထိုင်ကြဖို့လူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ရဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနကအသိပေးနှိုးဆော်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။ ရေဒီယို NUG သောတာရှင်များရှင်ခုဆက်လက်ပြီးဆူနာမီပေးအန္တရာယ်ဆိုင်ရာသတိပြုပွဲရာများကိုလည်းကျွန်မຫນွေဦးမောင်ကတင်ပြပေးပါအောင်မယ်ရှင်ဆူနာမီဘေးအန္တရာယ်ဆိုင်ရာသတိပြုပွဲရာများဆူနာမီဘေးသည်ဖြစ်ခဲသောဘေးအန္တရာယ်ဖြစ်တော်လဲဖြစ်လေဖြစ်ထရှိသည့်ဘေးအန္တရာယ်ဖြစ်သည့်အပြင်ဖြစ်ပေါ်လာပါကဖြစ်စွမ်းအားအလွန်ကြီးမားပါသည်ပင်လယ်သမုဒ္ဒရာအတွင်းဆူနာမီဖြစ်ပေါ်ရသည့်အဓိကအကြောင်းရင်းများမှာပင်လယ်သမုဒ္ဒရာအောက်ခြမ်းမြင်တွင်မြေငလျင်လှုပ်ခြင်းမြေပြိုခြင်းမြေတောင်ပေါက်ကွဲခြင်းသို့မဟုတ်ရေအောက်ခြမ်းမြင်တွင်ပြင်းထန်သည့်ပေါက်ကွဲမှုတစ်ခုခုဖြစ်ပွားခြင်းရေခဲတောင်များပြိုကျခြင်းပင်လယ်ပြင်အတွင်းသို့အောက်ကခဲများကျရောက်ခြင်းနှင့်ပင်လယ်ရေမျက်နှာပြင်ပေါ်သို့မဟုတ်အောက်ဘက်တွင်ကြီးမားပြင်းထန်သည့်တုန်ခါမှုတစ်ခုခုတို့ကြောင့်ဖြစ်ပါသည်။ထို့ရာတွင် AR Richter scale 6.5 အောက်ရှိသည့်ငလျင်များသည့်ဆူနာမီဖြစ်ပွားနိုင်ခြင်းအလွန်နှေးပါပါသည်။အန္တရာယ်ကျရောက်နိုင်ခြင်းစမ်းစစ်ချက်များအရကမ္ဘာပေါ်တွင်လူသားများသည့်ကယူရန်ဒေသများတွင်ပုံမှုအခြေချနေထိုင်လာခြင်းကြောင့်ကမ္ဘာတဝန်းလုံး၌ဆူနာမီအန္တရာယ်၏ချိန်ချောက်မှုကိုပုံမှုတွေ့ကြုံရနိုင်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာခြင်းတို့ကလည်းဆူနာမီအန္တရာယ်ကြုံတွေ့ရနိုင်ခြင်းကိုတိုးမြင့်စေလျက်ရှိပါသည်။မြန်မာနိုင်ငံသည်လည်းရှေ့လျားသည့်ကမ်းရိုးတန်းရှိသည့်ဖြစ်ရာရခိုင်ကမ်းရိုးတန်းမြဝချွတ်မော်ဒေသနှင့်တနင်္သာရီကမ်းရိုးတန်းဒေသများသည့်ဆူနာမီဘေးအန္တရာယ်ကျရောက်နိုင်ခြင်းရှိသည့်ဒေသများဖြစ်ပါသည်။ဆူနာမီဘေးနှင့်ဆက်လင်း၍သတိပြုနိုင်စေရန်လှုပ်ကြအော်ပြေးဟုသည့်သတိပေးချက်နှင့်အညီကျင့်သုံးဆောင်ရွက်ကြပါသည်။ဆိုပါသတိပေးချက်အတိုင်းပင်လယ်ကမ်းဆက်နှင့်ကမ်းရိုးတန်းအနီးတွင်နေထိုင်သူများအနေဖြင့်အင်းအားပြင်းသည့်ငလျင်လှုပ်ခတ်မှုကိုခံစားရခြင်းငလျင်လှုပ်ခတ်ပြီးနောက်ပင်လယ်ရေများရုတ်တရက်ကြာဆင်းသွားခြင်းနှင့်ပိုင်းလုံးကြီးများအော်တန်တော်လဲတန်မြည်ခီး၍ကမ်းခြေသို့ရှိန်အဟုန်ဖြင့်ရွေရှားရိုက်ခတ်လာခြင်းတို့ကိုကြုံတွေ့ရလျင်ကုန်းမြင့်ပိုင်းသို့မဟုတ်ကုန်းတွင်ပိုင်းသို့အမြန်ဆုံးထွက်ပြေးခိုလုံရန်ဖြစ်ပါသည်။ဒုဖြစ်ရာဆူနာမီဘေးကြောင့်ထိခိုက်ဆုံးရှုံးရမှုများကိုချော့ချနိုင်ရန်အတွက်ပင်လယ်သမုဒ္ဒရာကျမ်းမြင်တွင်ငလျင်လှုပ်ခတ်မှုအခြေအနေနှင့်ဆူနာမီဖြစ်ပေါ်နိုင်သည့်အခြေအနေကိုသတိပြုဆောင်ကြည့်လေ့လာ၍ရေးပေါ်တုံ့ပြန်မှုများကိုစောလင်စွာလုံဆောင်ရန်လိုအပ်ပါသည
်။မင်္ဂလာပါရှင်။မနက်ဖြန်ဩဂုတ်လ23ရက်နေ့အတွက်မူလီဝဒခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်သုံးလီဟာအာအထင်တင်ကနေအာကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကံယူတဲ့မြဝကျုံမော်ဒေသနဲ့မုတ်တမခွေတို့ဘက်မှာအနောက်တောင်ဘက်ကလီဟာတနင်္သာရီ10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအထင်တင်ရှိနိုင်ပါတယ်။ရခိုင်ကမ်းရိုးတန်းမှာလေဟာအနောက်တောင်ဘက်ကနေတနအီကို25မိုင်ကနေမိုင်30ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင်တင်ကနေလိုင်းကြီးနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံကြွားနိုင်ပါတယ်။ရခိုင်ပြည်နယ်စကိုင်းတိုင်းထပ်ပိုင်းချင်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာမိုးကြီးခြင်းကြောင့်လျှက်တပြက်ရေကြီးခြင်းမြေပြိုတောင်ပြိုခြင်းအန္တရာယ်တွေကိုပါအထူးသတိပြုသင့်ပါတယ်ရှင
်။ Radio NUG ရဲ့တော်လိုင်းကဗျာကဏ္ဍကိုဆက်လက်နားဆင်ကြရပါမယ်။မွန်ဤတာထတဲ့လူရည်တဲ့ကဗျာဆိုတာလို့အမည်ရတဲ့ကဗျာလေးကိုလူဦးမှုကခန်းစားရွတ်ဖတ်ပေးပါမယ်ရှင်။
လူရေးတဲ့ကဗျာဆိုတာဘွိုက်ကောနဲ့ဆိုရှယ်ပနိရှမန့်ဆိုတာမင်းတို့ငါတို့နဲ့တန်းတူရွယ်တူလူငယ်တွေရဲ့အလောင်းတွေမှာရှာစိတ်ကူးအိမ်မက်တွေအပြောက်ခံပြီးရရလက်နက်လေးနဲ့အများအကျိုးအတွက်ဆွတ်လွတ်အနစ်နာခံနေတဲ့ PDF နဲ့ UG တို့ရဲ့ဘာမတိရဲရဲတောက်စိတ်သက်မှာရှာလမ်းထိတ်ခနားဆိုပြီးတော်ထဲရောက်ကိုလက်အင်္ဂါကိုပေးဆက်ထားတဲ့လူငယ်လေးရဲ့ရဲရင့်မျက်ဝန်းမှာရှာသားနှစ်ယောက်လုံးဆုံးရှုံးထားတဲ့မိခင်တယောက်ရဲ့မနက်ဖြန်တွေမှာရှာတရွာလုံးမီးရှို့ခံရအရှင်လက်လက်ရက်ဆက်ခံရတဲ့အညာသူရဲကောင်းတွေရဲ့ရဲရဲတောက်လက်သုံးချောင်းမှာရှာ CDM လုတ်ပြီးဘဝနဲ့အနာဂတ်အများသူကတန်းတူညီမျှရဖို့ပေးဆက်ရင်ဈေးရောက်နေတဲ့ကားမောင်းနေတဲ့တမအားဇီဝကြက်ကြက်အလုတ်တွေနဲ့တဝမ်းတစ်ခါဖြည့်ရှင်းနေတဲ့ဘ ဘဝနဲ့ရင်ပြီးပရဟိတလောက်ထားတဲ့ CDM သူရဲကောင်းတွေရဲ့လက်ပြာလုံမှုရက်ဝန်းမှရှာခဏလေးဗျာရော့ကိုချင်းစာစိတ်နဲ့လူသားဆံမှုခမည်းနှလုံးသားထဲထည့်သွားဒါမှခမည်းအပေါ်ကဖော်ပြတဲ့နေရာတွေမှာရှာလို့တွေ့မှာ
မော
ရေဒီယို NUG မှာဆက်လက်အသံလွှင့်နေပါတယ်ခုဆက်လက်ပြီး SDB Podcast Friday အစီအစဉ်မှာနိုင်ငံဝန်ထမ်း CDM များရေပြင်တပ်ရင်းတပ်ဖွဲ့များဖွဲ့စည်းများအားတော်လန်ဘန်နာ၏ပြည်သူရဲများတွင်ရွေးဦးထီမိသားစုဝင်ဖြင့်လက်တွဲပါဝင်ရန်ဖိတ်ခေါ်လျက်ရှိတဲ့အကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်ရှင
် Hello မတ်တန်ကြီ
း Hello ကတိမောင်အခုတော့ပျောက်ချက်သားကောင်းနေပါလား
ဟုတ်တယ်မတ်တန်ကြီးပြောက်စု SDB ကရတဲ့အတူငွေတွေနဲ့ဒေါ်လာရေးကိစ္စတွေလုံနေရလို့မျို
းဟာဟုတ်ပါကြီးလားဘလို့တွေလုတ်ခဲ့တာလဲတွေ့ကြုံလေးမျှဝေပါအောင
်ဘာပြောကောင်းမလဲမတန်အတူငွေတွေနဲ့ဖုံးပေဝဲပြီးဒေါ်လာရေးစာမျက်နှာတွေမှာလာရှုပ်နေတဲ့6800ဇာတွေကိုပတ်ဆဲနေတာဒါလဲဒေါ်လာရေးကိစ္စပဲမို့လား
ဟုတ်ပါပြီတော်ဟုတ်ပါပြီဒါနဲ့အခုရောဘာသိကျင်မြန်ပြီတော့
အထွေထူးမဟုတ်ပါဘူးမတန်ရေနှွေဦးထီက CDM တွေအတွက်စီစဉ်နေတယ်ကြလို
့။ဩဒါလား။ရွေးဦးချီကပြည်သူအနာဂတ်အတွက်အိမ်မက်လမ်းသစ်တွေခေကျင်းပေးနေတယ်လို့ဓမ္မလမ်းကုန်လည်းမတွေရှောက်လန်းနေတဲ့သူရဲကောင်းတွေအတွက်လည်းအထွတ်ကုန်ပြုစီစဉ်တွေရှိနေတယ်ဆိုတာအဆက်တော်မဟုတ်ပါဘူးကိုသိမ့်ပါရဲ
့။ဟုတ်ဆက်ရှင်းပြပါဦး
။ Federal Democracy နိုင်ငံတစ်တိဆောက်ရေးမှာပြည်သူသူရဲကောင်းတွေဖြစ်ဆက်လက်ပါဝင်နေကြတဲ့နိုင်ငံဝန်ထမ်း CDM တွေမြေပြင်တပ်ရင်းတွေနဲ့တပ်ဖွဲ့တွေကိုຫນွေဥတီကိုဇလဲတွေဖြစ်ပါဝင်မှုဖိတ်ခေါ်နေတာတော့
ဟာຫນွေဥတီကိုဇလဲဖြစ်ရင်ဂုံပြုငွေတွေအကျိုးခံစား권တွေရမှာဆိုတော့ကော်တာပေါ့ဗျာဒါဆိုအဲ့လိုလျှောက်ဖို့ဘာတွေလိုမလဲပြော
အဓိကကတော့ CDM ဖြစ်ကြောင်းထောက်ခံချက်တွေတရင်တက်ဖွဲ့လက်အောက်ကဖြစ်ကြောင်းအတိမတ်ပြုထောက်ခံချက်တွေပဲလိုတာပါကျန်တာကတော့ဆက်လက်ချိတ်ဆက်ဆောင်ရွက်သွားမှာပါတော့
ကောင်းတယ်ပြောဒါဆိုရင်တော့ကျွန်တော်လည်းပြည်သူတော်လှန်ဘန္နာကြီးရန်တရားမှာတတတအားပူပေါင်းမှုຫນွေဦးထီကိုယ်စားလှယ်ဖြစ်ရှောက်တော့မယ်ဗျို့
ဟင်ကတိမောင်ကစီရီယမ်မဲလား
ဟုတ်တယ်လေတကယ်တော့ကျွန်တော်ကသူမရဲ့အချစ်နော်နဲ့ကရုံထွက်တော့မယ်ချစ်မှုရေးရာစီရီယမ်တယောက်ပါပဲဗျာ
ဖြစ်ရလေကတိမောင်ကြီးຫນွေဦးပ
Radio NUG ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်တွေနဲ့တိုင်းသားဘာသာစကားအစီအစဉ်ဖြစ်ပါတယ်။ကယင်နီ၊ကယားဘာသာနဲ့တပတ်တွင်သတင်းများကိုခုရယ်ကတင်ပြပေးပါမယ်ရှင
်။ပေါ်မှုပဲဇီလိုပလီတမှုပဲစင်ခုညရှေခဲ Radio NUG သတင်းကိုရီကယင်နော်ဟေစုထေလိုပဲစင်နာကယားလင်းငုံနပါဘာမှခုရယ်နေပြည်ကလူးလူရီကြရင်နာမှာတခြားတဲ့ပါအငီရင်နမဒူထာထွထာပလော့ချူပရိုနီဒူလူဖုန်နေထသနီဒူဘေဖက်ဒရယ်ဒီမိုကရေစီတီကစ်ဆေအငီဘေအချေအရီပရိုနီဒူနာမှာအလူနီဒူဖုန်နေအန်ယူဂျီတီကစ်အတူခွာလီတထွထာဟေတာနီဒရီကြရင်နဟေစုထေလူဘေစီပါတခြားတဲ့ပါအငီရင်နာမှာမေပလော့ချူမဒူထာထွထာပရိုနီဒူလူဖုန်နေထသနီဒီဘေဖက်ဒရယ်ဒီမိုကရေစီတီကစ်ဆေအငေအချာရီပရိုနီဒီနမအလိုနီဒူခုနအန်ယူဂျီတီကစ်အတူခုဒွာလာရှိလာရင်တော့တထူချဟေတာကန်နီဒူဘေအော့ဂိုစလဆူငေအလီမေနီဒူအဘာချန်ဆူရှိနနျူနာဇူလီဘလဖရလူမီဒီမိုကရေစီအမောငေတရီခါလီယင်နဖရလူမီစေတဘလဂျီနီဒီအငေခွေတီကစ်အတူခုဒွာလာရှိလာရင်တော့အစံလေဟေတာကန်နီဒီရင်နဗရေလိမေတကန်နီတဂလီစီပရိုပြချက်အကလကလိုဖွင့်နာခဲတခြားတဲ့ပါအပလောင်မှုစီရင်နာမှာပီတီယာဒူတနီရဗနီဂျိုင်ရဲ့အလိုနီတူဖုနအဆဲလူတော်အရှိခဲတဲ့ဟီစီနာမှာပီစင်းနီတူဖုနထဘေမေတူချာထူချာရပ်ပူနီတီနာမှာအလိုနီတူဖုန ပလော့ပလီယနာမှာခုညတရှတဲ့ပအငေးယနာမှာမေပလော့ချင်မန်တူချာချူချာနီဒီဖုန်းထအတန်နီဒီဘေဖက်ဒရယ်ဒီမိုကရေစီတိကစီအငေးမန်တူချာချူချာအချေဖရိုနီဒီလိုမှာအလိုနီဒီဖုန်းထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထထ ညတနာကစဖော်ရင်နော်ဦးနီတူဆူရှင်နာညီဟူဖုန်အထဒေါ်ဖုစုဖူတီကေဖူရင်နာမအဆိုင်နီကတူဆူရှင်နာဆူဖဲဖုန်ကေယာလီကေအပလက်ကိုအရှေခဲတပတ်ဒရီနီတီအငေကောက်စီရင်နာရောဒီလူထီနီရရီကြာရင်နော်ဟေဆူထီလူပဲစီပါပရမေချီဖူကလီမန်အပလိုမူစီနာရောယတနာကွေးနာမယာလီကေကူအလိရှာဖာနီဒီနာကဇပိုင်နာအိုနီဒူဆူရှင်နာညီဟူဖူနာရောဒပုဆူဖူယနာမဆာကယနီဒူဆူရှင်နာဆူဖရဖူနာထအဘေရှင်နီဒီနာမအိုနီဒီဒါရှင်နာဆူဖရခါလီဖူနာယာလီကေအပလက်ကိုအရှိခဲတပတ်ဒရီညေကောက်စီအီစီနာရောဒီလူထီနီဒီနာပဲပရမေချီဘုတ်ကလမအပလောင်မူစီနမှာကယာလီကေဥပါနီဒတတချေကေကဝိမခာလီစီနပုန်ရပုန်ရမေချေမေချေအစာပါနီရနကစဖောစီနမှာအိုအင်းညိဖုန်ကလမအပလောင်မူစီနမှာဘေးအစီလေးမေချေမေချေနီရစီနဘေဖြင်းနီဒတတရာကိုဖုန်ဒီလိုထင်းနီဘေးလီစုမူခာလီရနပဲကယာလီကေဖရလူမီအပလောင်မူစီနမှာအနာနီရနီရှနာတနာတနီဒီခုညာအမေတာယုတအချေအရေစာပါနီဒီဖုန်နာအခဲကေယာလီကေတီကေပူစီအစီလောစီလျာနီတူလေဝလဒူဘဲနီချေအငေးစီနအလူနီတူဖွေနာရောတပဟယာပေချပပဟယာပူနီတနမအလူနီနီဖုနဟေတာကန်နီတီနာဘရင်ဖုနာရောကေယာလီမီချူဖူစီနာမမေပလော့ချီရပူနီတနတရနဖုနအထတခြားတပအငေးစီတေပလော့ချီအငေးစီတပတရီအငေးတမေကူစီနာမဘေခွေရန်နီတနအကလကလိုရီယာစီဖွေနာရောလောပလီမေပလော့ချေတရီတရန်နီဒူဖုနာထရှာပါပဟယာဖုန်နီချေအင့ကေယာလီကေအပလေကိုအရှိခဲတပတ်တရီအင့ကောက်စီအိုင်စီနာရောတထရာဟေတာကန်နီဒူဖွေဟေနာမစင်ငယ်နီဒီနာတရီတေကယာရှင်နာဘရင်ကလီမန်အပလော့မူစင်အလင်းမေပေါ်ပြေမေလာဟိုနီဒီတန်ညူချာပွေနာမမေတာတူဘဲနီဒီအင့နာကလီမန်ကော်မရှယ်အပလော့မူစင်နာမမေပြိကဘဲနီဒီအင့ KNPP နာရောအလေးဟေတာကန်နီဒီရီကယာရှင်နာဟေဆူထီလူပဲစီပါအလီတာတိုနီဒီဘေအောက်ဂိုစလက်တာငင်းအဘာချာနီဒီနျူးရှင်နာညူနာကေယာလီမီချူပူစီချပါကခီရှင်နီဂျီအငင်းအမောင်ငယ်တရီခါလီယင်နအလီဆူဟန်နီဒီလူဆူမိုနာတတိုကန်ပီပီပဟူမာဘူအတူခွေနာရောအဟေတာကျပူနီဒီနာပရင်ဂလီမန်အပလော့မူဆီယလေးဂျူရာတာနီဂျီအနာနီရီနေရှင်နာဆီယိုခါရှိခရီယာလီမီပေါ်ချူနီဂျီဥပဒီယင်နမထီကေပူစနာတခြားတဲ့ဘာအပလော့မူဆီယနာရောအမေပြိကန်နီဒီဖုနာဟောကေမရကခေဆာဟေနမဘိဥပဒီယနအဂျေရီမရကခေဆာနီဒီဟေနမဘေဘေမေတာတုချပါပူနီဒနမအလူနီဒူဖုနယေနမတဘေပူလာအုန်နီဒူဖုနထတုတ်လျအုတ်တုကလမအပလောမူအလိမေပောပြေနီဒီအကလကလိုဖွေနာရောအစီမေလာဟူနီဒီတနျူချာပွေယနဘေဘေမေတာတုဘေနီဂျီအငေအလူနီဒူဖုန KNPP နာရောဟေတာကန်နီဒီနာဘရင်ကလမအပလော့မူကုတလော့ဒူမေအော်လာယီနမလေပတ်ထရီနီဂျီချီကေကောက်စီယီနအမေပြိကန်နီဒူဖုန်နာထအမေပလော့ချူဆေနီကြဒူထီကေတဲ့ပေါ်ဆာငိနာတကကျုကပေအင်းကြီးကောမရှေဖုန်နယီနမမေအော်လာယီနာရောခုကျော်ထီကေအဒူခုကလေအဒူခုဘိုချုံမူဒူခါလေယီနအဖြစ်နီဒူဖုန်နဟိနမစင်ငိနီဒူဖုန်နာရောအစီလီမေနီဒီအကလန်ကလိုထိကေတေပေါ်ဆိုင်ငင်နာတကကျုကပေအင်ငယ်ကောမရှယ်အပလော့မူဆေတဟီယီနမဘေဘီမေတာတူဖရဘေနီဒီအင်ငယ်အလူနီဒူဖုန်နာ KNPP နာရောတထူချာဟေတာပူနီကြတဲ့ယီနာပရင်ဂုံရဟေစုဒီလူပဲစီရေဒီယိုအန်ယူဂျီတနွေကူရီကြမှာထနီကြတဲ့ပြဟောနီတာနီဒူပွားမှုဖက်စီလောပလီအမှုရယာတွေသက်ဆယ်နီလောဒူပွန်းနတ်ဖရဘာနီတဲဘွေတတရင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာ7တသမ99 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ96 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကစုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။